တရုတ်ကထိုင်ဝမ်ကျွန်းအနီးတစ်ဝိုက်စီးရဲလေ့ကျင့်မှုတွေကိုသတ်မှတ်ထားတဲ့နောက်ဆုံးရက်ပြီးသွားပြီမဲ့နောက်တစ်ရက်ရောက်တဲ့အခါမှာတော့အဲ့ဒီစီးရဲလေ့ကျင့်တာတွေကိုထပ်ပြီးတိုးချဲ့လိုက်ပါတယ်တရုတ်ဘက်ကစီးရဲလေ့ကျင့်မှုတိုးချဲ့တာနဲ့ပတ်သက်ပြီးအမေရိကန်သမ္မတဂျိုးဘိုင်တန်ရဲ့သဘောထားကိုသတင်းတောက်တွေကမေးမြန်းတဲ့အခါမှာ
I'm not worried but I'm concerned that they're moving as much as they are
ကျွန်တော်မစိုးရိမ်ပါဘူးသူတို့အနေနဲ့ဆက်ပြီးဓာတ်ထပ်ပို့ပြီးရှေ့တိုးလှုပ်ဆောင်လာမှာကိုတော့ကျွန်တော်ပူပန်မိပါတယ်။ဒါပေမဲ့သူတို့ဓာတ်ထပ်ပို့ပြီးဆက်လှုပ်လိမ့်မယ်လို့လည်းကျွန်တော်မထင်ပါဘူးလို့သမ္မတဂျိုးဘိုင်တန်ကပြောသွားတာပါ။တရုတ်ပြည်သူ့လွတ်မြောက်ရေးတပ်မတော် PLA အရှေ့ပိုင်းစစ်ဌာနချုပ်ကနေထိုင်ဝမ်ကျွန်းအနီးမှာလေကြောင်းကနေစစ်သင်္ဘောတွေကိုတိုက်ခိုက်တာနဲ့ရေငုပ်သင်္ဘောတိုက်ဖျက်ရေးတို့ကိုအဓိကထားလှုပ်ဆောင်သွားမှာဖြစ်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။အဲ့ဒီစီးရဲလေ့ကျင့်မှုကိုထိုင်ဝမ်အနီးဘယ်နေရာမှာလုပ်မယ်ဒါမှမဟုတ်ဘလောက်ကြာကြာလုပ်မယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရှိရပါဘူးပြီးခဲ့တဲ့သတင်းပတ်ကအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီထိုင်ဝမ်ကျွန်းကိုလာရောက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ကျွန်းအနီးသတ်မှတ်ထားတဲ့နေရာ6ခုမှာ4ရက်ကြာစီးရဲလေ့ကျင့်မှုကိုတရုတ်တပ်ဖွဲ့တွေကအပြင်းထန်လှုပ်ဆောင်ခဲ့ပါတယ်တရုတ်နိုင်ငံကိုကာလရှာကြည့်စွာဝေဖန်ခဲ့တဲ့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဩဂုတ်လ2ရက်နေ့ကထိုင်ဝမ်ကျွန်းကိုလာရောက်တာဟာအချုပ်အခြာအာဏာကိုချိုးဖောက်ရာရောက်တယ်လို့တရုတ်အစိုးရကရှုမြင်ထားပါတယ်ခင်ဗျာ